မေကမာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားကပဲ244ကြိမ်မြောက်လူလတ်ရေးနေ့အခမ်းအနားကိုဝါရှင်တန် DC မြို့တော်အပါအဝင်အမေရိကန်နိုင်ငံတော်မှစနေနေ့ကကျင်းပခဲ့ပါတယ်။အမေရိကန်ကိုအလေးမြတ်ပြုဖို့ဆိုတဲ့လူလတ်ရေးနေ့အခမ်းအနားအစီအစဉ်တွင်တမန်ထရမ့်ကအင်မီရော်ကနေမိန့်ခွန်းပြောကြားခဲ့ပြီးတော့အဲ့မတိုင်ငယ်တောက်ကြနေကမောင်ရာရှူမှာပြောခဲ့သလိုပဲနိုင်ငံတော်ဆန္ဒပြနေတဲ့သူတွေကိုဝေဖန်သွားခဲ့ပါတယ်။သမားထရမ့်ကကျွန်တော်တို့ဟာလက်ဝဲစွန်းရောက်တည်မြင့်မဲ့ဝါဒီတွေတွေးထိုးလှုံ့ဆော်တဲ့သူတွေလူရဲသူတွေနဲ့ကိုဘာသာကိုဘာလို့နေမှန်းမသိတဲ့သူတွေကိုအောင်နိုင်ဖို့လှုံ့ဆော်နေပါတယ်။အဲ့လူတွေအနေနဲ့ကျွန်တော်တို့ရဲ့ရုပ်ထုတွေကိုဖျက်ဆီးတာ၊သမိုင်းတွေကိုဖျောက်ဖျက်တာနဲ့ကလေးတွေကိုအယူဝါဒသွတ်သွင်းတာတွေကိုခွင့်ပြုသွားမှာမဟုတ်ပဲအမေရိကန်လူနေမှုပုံစံတွေကိုကာကွယ်တားဆီးသွားမှာဖြစ်တယ်ဆိုပြီးတော့သမားထရမ့်ကပြောလိုက်တာဖြစ်ပါတယ်။စနေနေ့စောပိုင်းလုံးကတော့ဒီမိုကရက်ပါတီကနေသမားလောင်းဖြစ်လာဖို့ရှိတဲ့ဂျိုးဘိုင်ဒန်ကလည်းဖိန်ခွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မှာကျင်းပတဲ့လွတ်လပ်ရေးအခမ်းအနားမှာတော့မီရှူမီပန်းနေတော်များများပြစ်ဖောက်ခဲ့ပြီးတော့လူတွေလည်းမျိုးသားရင်းတစ်လျှောက်ကနေပါဝင်ဆင်နွှဲခဲ့ကြပါတယ်။နိုင်ငံတော်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဒါနဲ့ပတ်သက်ပြီးစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုလွတ်လပ်ရေးနေအခမ်းအနားကျင်းပတဲ့အစည်းအဝေးတွေကိုဝါရှင်တန် DC မြို့တော်ဝန်ကလည်းဝေဖန်လိုက်ပါတယ်ခင်ဗျာ။